ပပူဝါနယူဂီနီမှာကျင်းပတဲ့အာရှနဲ့ပစိဖိတ်ဒေသပူးပေါင်းဆောင်ရည်အဖွဲ့ APEC ညီလာခံတက်ရောက်နေတဲ့အမေရိကန်ဒုသမ္မတမိုက်ပန်ဆန်တရုတ်သမ္မတရှီကျင်းပင်တို့ဟာညီလာခံမိန့်ခွန်းပြောကြားချက်တွင်အမေရိကန်နဲ့တရုတ်တို့ရဲ့စီးပွားရေးရည်ရည်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ပြောကြားခဲ့ပါတယ်။ PANS ကဒီ APEC အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြန်ပေးဆက်နိုင်ဖို့မတိကျတဲ့ချင်းငွေတွေလက်ခံဖို့တတိပေးခဲ့တယ်လို့အကျွေးတင်ပြီးတဲ့နောက်မှာကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနိုင်တဲ့အခြေအနေကိုထောက်ပြပြီးတော့ဒီနိုင်ငံတွေကိုယ်စီရဲ့အကျိုးစီးပွားကိုကာကွယ်ပြီးတော့လွတ်လပ်ရေးကိုထင်းထင်းကာကွယ်ဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုလိုပဲကိုယ်နိုင်ငံအရေးရှိတန်းတင်မာလို့လည်းဆိုပါတယ်။ Indo-Pacific ဒေသအတွက်အမေရိကန်အနေနဲ့အခိုင်အမာရည်တည်သွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။တရုတ်သမ္မတရှီဂျင်းပင်ကတော့ပင်လယ်သမုဒ္ဒရာနဲ့ကမ္ဘာတက်ကြီးတွေကိုဖျက်ပြီးတော့ဖောက်လို့မဲ့ကမ္ဘာရဝန်းစီမံကိန်းအကြောင်းပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှဘဟုအာရှအရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကတို့ကိုဆက်သွယ်ဖောက်လို့မဲ့စီမံကိန်းရဲ့နောက်ွယ်မှာဘလို့ပထဝီနိုင်ငံရေးအကြောင်းရင်းခံတွေမှရှိမနေဘူးလို့လည်းရှိကပြောပါတယ်ဒီစီမံကိန်းမှာဘသူကမှချန်လက်မထားသလိုအဖွဲ့ဝင်တွေအတက်တာဆိုတာမျိုးလည်းမဟုတ်ပဲတချို့တွေဒစိကပြောဆိုဆွဆွဲသလိုထောင်ချောက်မဟုတ်ဘူးလို့လည်းဆိုပါတယ်ဖန်ဆာဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်နဲ့လည်းတွေ့ဆုံပြီးပပူဝါနယူဂီနီကျွန်းနိုင်ငံပေါ်အကူအညီပေးမယ်ကြေညာချက်အတွက်ချူဆိုခဲ့တယ်လို့နှစ်နိုင်ငံရည်ရဲအခြေချက်စခန်းပပူဝါနယူဂီနီမှာဆောက်လုပ်မယ်ကိစ္စကိုလည်းကြေညာခဲ့ပါတယ်။ဒီကနေ့မှာပဲအမေရိကန်၊ဩစတြေးလျနဲ့ဂျပန်တို့ဟာအင်ဒိုပစိဖိတ်ဒေသတွင်အခြေခံဆောက်အုံတည်ဆောက်ရေးပူးရဲဆောင်ရွက်မယ်အစီအစဉ်တွေကိုလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အားလုံးပါဝင်တဲ့ငြိမ်းချမ်းသာယာဝါပြောတဲ့ဒေသဖြစ်ဖို့လည်းဆောင်ရွက်သွားမယ်လို့သူတို့ကပြောပါတယ်ခင်ဗျာ။